မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မြင့်မားမှုတွေကိုဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဘက်ကစုံစမ်းစစ်ဆေးအရေးယူဖို့ကြက်ကွက်နေတဲ့အကြောင်းကနေဒါနဲ့ဆွေဒင်နိုင်ငံတွေကကုလသမဂ္ဂထွေထွေညီလာခံမှာချုပ်ချပြောဆိုခဲ့ကြပါတယ်။နိုင်ငံတွင်းပြစ်ဒဏ်ကနေပြီးတော့ကင်းလွတ်ခွင့်ရနေတဲ့အစဉ်လားအဆုံးသက်ရေးလူသားမှုပေါ်ကျွလုံးနဲ့ပြမှုမှာတာဝန်ရှိသူတွေကို ICC ဒါမှမဟုတ်တခြားနိုင်ငံတကာတရားစီရင်တဲ့နည်းလမ်းတွေနဲ့အရေးယူနိုင်မှုနိုင်ငံတကာတိုင်းဝိုင်းကဆက်ပြီးတော့ကြိုးပမ်းသွားဖို့လဲသူတို့ကတိုက်တွန်းခဲ့ကြတာပါဒီကြောင့်မတ်အင်ဂျင်နိုင်ကအပြစ်ဆုံးပြောပြပါလိမ့်မယ်
တနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှဆက်လက်ကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကပြင်းထန်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာကမ္ဘာ့ရဲ့ငင်းကြင်းရေးနဲ့လုံခြုံရေးကိုထိခိုက်စေတဲ့ပုံရိပ်တွေဖြစ်ကနေဒါနဲ့ဆွီဒင်နိုင်ငံကိုယ်စားလှယ်တွေကဝေဖန်ပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ပြည်ထောင်စုနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်နိုင်ငံတော်အတိုင်းအမြင်ရုံးဝင်ကြီးဦးကျော်တင်ဆွေကတော့တောက်ချာနေနောက်ပိုင်းကုလသမဂ္ဂအထွေထွေညီလာခံမင်ကွန်းပြောကြားချိန်မှာကာကွယ်ပြောဆိုခဲ့တာပါ။ဒါပြင်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်အတင်းကျပ်မောင်းထုတ်ခဲ့မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးကဆုံးဖြတ်ချက်ကိုမြန်မာဘက်ကပယ်ချထားကြောင်းနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုအစီရင်ခံစာနဲ့ပတ်သက်လို့လည်းမြန်မာအစိုးရကလက်မခံကြောင်းပြောကြားခဲ့ပါတယ်မင်းကဆက်လက်ပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံမှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုဟာဂျီနိုဆိုက်လူမျိုးတုံးတုတ်တင်ရှင်းလင်းမှုမြောက်ကြောင်းသတ်မှတ်ပြီးပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်ရေးကနေဒါလွှတ်တော်ကတောင်းဆိုထားကြောင်းကုလသမဂ္ဂဆိုင်ရာကနေဒါသံအမတ်ကြီး Mark Andre Blanchard ကအခုလိုသူ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
်။ The crimes against humanity committed against the Rohingya of Myanmar including the systematic use of rape
မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်နှိမ်မနှိပ်စက်မှုအတရားဓမ္မပြုကျင့်မှုကိုလက်နက်တပွဲစနစ်တကျအသုံးချမှုစတဲ့လူသားစုပေါ်မှာပြစ်မှုကျူးလွန်မှုတွေဟာလုံးဝလက်ခံနိုင်ပွဲမရှိပါဘူးဒီလိုပြစ်မှုကျူးလွန်သူတွေကို genocide လို့ခေါ်တဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုမြောက်ကြောင်းကနေဒါလွှတ်တော်ကတခဲနဲ့ထဲအတိမတ်ပြုခဲ့ပြီးတော့လုံခြုံရေးကောင်စီအနေနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်ရေးထောက်ခံပေးဖို့တောင်းဆိုထားပါတယ်ရင်းရရင်ဆိုင်နေရတဲ့ဒုက္ခအကျက်တဲ့မတရားမှုတွေကိုဝိုင်းဝန်းဖြေရှင်းပေးဖို့လိုအပ်နေပါလေ
။အလားတူကုလသမဂ္ဂဆိုင်ရာဆွီဒင်တန်မတ်ကြီး Olof Skoog ကလည်းနိုင်ငံတကာဥပဒေအောက်မှာအစိုးရဆုံးပြစ်မှုကျူးလွန်မှုကြီးဖြစ်တဲ့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်ကန့်တွယ်နိုင်ခြင်းမရှိခဲ့ဘူးလို့မနေ့ကသူ့ရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။မြန်မာအစိုးရဘက်ကလည်းပြစ်မှုကျူးလွန်သူတွေကိုစုံစမ်းအရေးယူဖို့ရည်ရွယ်ချက်ရှိရှိပြက်ကွက်ခဲ့ကြောင်းနဲ့မြန်မာနိုင်ငံမှာပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေလွတ်ငင်းခွင့်ရနေတာကိုအဆုံးသတ်ရေးနိုင်ငံတကာအသိုင်းအဝိုင်းမှာတာဝန်ရှိကြောင်းသူကအခုလိုပြောပါတယ်
The suffering of the stateless Rohingya population of Myanmar continues. The UN fact-finding mission recently presented solid evidence of the
gravity of the situation. စုံစမ်းစစ်ဆေးအရေးယူဖို့ရွေကျက်ရှိရှိပြက်ကွက်ခဲ့တဲ့အတွက်ပြစ်ဒဏ်ကနေလွတ်ငင်းခွင့်ရှိနေတာကိုအဆုံးသတ်ရေးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မဖြစ်မနေတာဝန်ယူဆောင်ရွက်ရမှာပါ
။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဆန္ဒအမြောက်လုံလုံခြုံခြုံနဲ့နေရက်ကိုပြန်လာရေးကိုဖီအာနန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလက်တွေ့ကောင်းထဲပေါ်ဖို့နဲ့ထင်ထင်ရှားရှားဖြစ်နေတဲ့ပဋိပက္ခတွေအတွက်ယုံကြည်စိတ်ချရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုစူးစမ်းဆောင်ရွက်ဖို့စတဲ့ချက်တွေကိုလည်းစီရင်တန်မတ်ကြီးကတိုက်တွန်းအကြံပြုပြောကြားခဲ့ပါတယ်။ဒီတော့တွင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာအော်တိုဘာလ10ရက်နေ့ကနေ9ရက်နေ့အထိကျင်းပနေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့69ကြိမ်မြောက်အထူးဆွေးနွေးပွဲအတွင်းမှာလေအမေရိကန်နဲ့ဥရောပသမဂ္ဂတို့ကရိုဟင်ဂျာဒုက္ခသည်အရေးကိုအလေးပေးပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာတန်380ကျော်ထောက်ပံ့ခဲ့ပြီးဖြစ်တယ်လို့လည်းအမေရိကန်ကိုယ်စားလှယ်ကဆိုပါတယ်။ဒီဆွေးနွေးပွဲကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြမအစိုးရကိုယ်စားလှယ်ဖွဲ့လဲတက်ရောက်နေပါတယ်ရှင်